ောင်တရုတ်ပင်လယ်တွင်တင်းမာမှုတွေနဲ့ရေတက်ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဒီနေ့ဗီဒီယိုဆက်သွယ်ရေးကနေတဆင့်နှစ်နိုင်ငံရေတက်ထိတ်တန့်တာဝန်ရှိသူတွေတနင်္ဂနွေကြာဆွေးနွေးတဲ့အခါတရုတ်နိုင်ငံရဲ့ပြတ်သားတဲ့ရည်တည်ချက်ကိုပြောဆိုမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ရေတက်ဆက်ဆံရေးများဆိုင်ရာအကြီးအကဲရေတက်ဗိုလ်ချုပ်ကြီးဂျွန်ရစ်ချစ်ဆန်နဲ့တရုတ်ရေတက်ဗိုလ်ချုပ်ကြီးဝူရှန်ဂလင်းတို့ဆွေးနွေးကြမှာပါ။အရင်တော့ကလည်းအလားတူဆွေးနွေးပွဲမျိုးနှစ်ကြိမ်လုပ်ခဲ့ပူပါတယ်ဒီကနေ့ဆွေးနွေးပွဲကိုကြိုတင်စစ်ဆင်ထားတာမဟုတ်ပေမဲ့လက်ရှိအခြေအနေတွေအရဗီဒီယိုဆွေးနွေးပွဲတွေလုပ်ဖို့နှစ်နိုင်ငံရည်တက်တွေသဘောတူလိုက်ကြတာလို့အမေရိကန်တာဝန်ရှိသူတူကပြောတာကိုအမေရိကန်အခြေစိုက် Defense News သတင်းဌာန website မှာဖော်ပြထားပါတယ်တောင်တရုတ်ပြည်နယ်ထဲမှာတရုတ်နိုင်ငံရဲ့နယ်မြေပိုင်ဆိုင်ကြောင်းညှိနှိုင်းချက်ကိုအခုချိန်ထိဆိုရင်အကြီးမားဆုံးစိန်ခေါ်မှုတစ်ခုဒီသတင်းပတ်အစောပိုင်းမှာအမေရိကန်ကလုတ်ခဲ့ပါတယ်။ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအပြင်းထန်အငင်းပွားနေတဲ့လူလုံကျွန်းတူတွေနဲ့ရေမိုင်း၁၂မိုင်အတွင်းအမေရိကန်ရေတပ်သင်္ဘောတစ်စင်းခုံမောင်းခဲ့တာပါ။ဒီလုတ်ရက်ဟာရွေချက်ရှိရှိရန်ဆားတဲ့လုတ်ရက်ဖြစ်တယ်လို့ပြောပြီးတရုတ်ဘက်ကဒေါသကြီးတုံ့ပြန်တယ်လို့တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကိုဆင့်ခေါ်ပြီးတော့လည်းတရားဝင်ကန့်ကွက်ပါတယ်။တောင်တရုတ်ပြည်နယ်ကနယ်မြေအများစုကိုသူတို့ပိုင်တယ်လို့တရုတ်ကအကြေညာထားတာပါရှင်။